sir, I'm giving you 175 years, which is 2,100 months. I just signed your death warrant.
1,180 နှစ်ချက်ခံဖို့စီရင်ချက်ချလိုက်ပါတယ်။ဒါဟာလပေါင်း2,100ရှိပါတယ်။တည်တံချမှတ်ဖို့လက်မရေးထိုးလိုက်တာပါပဲလို့မရှိခင်ပြည်နယ်မြို့သမီးတရားသူကြီးရိုးစမယ်ရီအကူလီနာကဇန်နဝါရီလ24ရက်ဗုဒ္ဓနေ့ကစီရင်ချက်ချလိုက်တာဖြစ်ပါတယ်။အခုကတော့အမေရိကန်ဂျွန်းဘအဖွဲ့ရဲ့ဆရာဝန်ဟောင်းဒေါက်တာလာရီနာဆာကိုအသက်60နှစ်ထီတောင်ငယ်တဲ့လူတွေပါဝင်တဲ့မင်းကြီးငယ်ရာနဲ့ချီးပြီးလိမ်ပိုင်းဆိုင်ရာစော်ကားမှုမတော်တရားပြုလုပ်မှုနဲ့ပတ်သက်တာဖြစ်ပါရဲ့မီရှိဂန်ပြည်နယ်လန်ဆင်းရှိခရိုင်တရားရုံးမှာဇန်နဝါရီလ16ရက်နေ့ကစတင်ပြီးအမှုကြားလာခဲ့ရမှာနာဆာရဲ့မတော်တရားပြုခြင်းခံရတဲ့မင်းကြီးငယ်ပေါင်း160လူကထွက်ဆိုချက်တွေပေးခဲ့ကြတာဖြစ်ပါရဲ့အဲ့ဒီမင်းကြီးငယ်တွေနဲ့အမေရိကန်အိုလံပစ်ဂျွန်ဘာရွှေတိတ်ဆုရှင်တွေဖြစ်ကြတဲ့ဆီမွန်ဘိုင်းလ်စ်ဂက်ဘီဒက်ဂလပ်စ်နဲ့မကီလာမရိုနီစသဖြင့်လို့လည်းပါဝင်ခဲ့ပြီးဂျာဒီနီလတ်ဝီအတွင်းမှာပဲဆရာဝန်နာဆာထန်စီကူတာခိုင်ယူစင်ကသူတို့ဆော့ကားခံခဲ့ကြရတာဖြစ်ပါတယ်။အသက်54နှစ်အရွယ်ဆရာဝန်လာရီနာဆာဟာအမေရိကန်ဂျွန်းဘအဖွဲ့ရဲ့ဆရာဝန်အဖြစ်အိုလံပစ်အားကစားပွဲတော်လေးခုလိုမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါ့အပြင်သူဟာမရှိခင်ပြည်နယ်တက္ကသိုလ်ရဲ့ဂျွန်းဘအဖွဲ့နဲ့အမျိုးသမီးအသင်းတွေအတွက်တာဝန်ကျဆရာဝန်ဖြစ်ခဲ့သလိုတက္ကသိုလ်ရဲ့အယုတ်ကူဆိုင်ရာစီကောလီမှာလည်းတွဲပေပမောက္ခဖြစ်ပါတယ်။နာဆာဟာဒီအမှုစစ်ဆေးခံရစီမှာအရွယ်မြောက်တင်းသူများရဲ့လိမ်ပိုင်းဆိုင်ရာညဉ့်ညမ်းတဲ့ဓာတ်ပုံတွေကိုလက်ဝဲတွေ့ရှိမှုနဲ့ထောင်တန်း160ချခံထားရသူလည်းဖြစ်ပါတယ်။နာဆာဟာသူကျူးလွန်ခဲ့တဲ့လိမ်ပိုင်းဆိုင်ရာစော်ကားအပူပေါင်းရာနဲ့ချီရှိတဲ့တဲ့ဆယ်မှုကသာကျူးလွန်ကြောင်းဝန်ခံခဲ့ပြီးဆွဲချက်တင်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့တရားသူကြီးအကွီလီနာကတော့သူအဲ့ဒီနေ့ကချမှတ်လိုက်တဲ့ဖြစ်တဲ့ဟာ NASA မတော်တရားကျူးလွန်ခဲ့ကြသူတွေအလုံးတွေရည်စူးတယ်လို့စီရင်ချက်မချမီတရားရုံးတော်မှာပြောခဲ့ပါတယ
်။ First and foremost, my sentence reflects the seven year guarantee.
ဒီနေ့ချမှတ်ခဲ့တဲ့စီရင်ချက်ဟာတရားခံကပြစ်မှုကျူးလွန်တယ်လို့ဝန်ခံခဲ့တဲ့ပထမ9ဦးတွေတာမဟုတ်ပါဘူး။ကြံတရား60ဦးတွေလည်းပါဝင်ပါတယ်။ကျူးလွန်ခံခဲ့ကြရဒုတိုင်းအတွက်ပါကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာလူအဖွဲ့အစည်းမှအောက်တန်းအကျဆုံးပြစ်မှုတွေပဲဖြစ်ပါတယ်ဒီလောက်အောက်တန်းကျတဲ့ပြစ်မှုတွေကိုတချို့မိသားစုတွေနဲ့လူအဖွဲ့အစည်းတွေကြားမှာကြားတော့ကြားဘူးကြားမှာမဟုတ်ပါဘူးလို့တရားသူကြီးအခွီလနာကထောက်ပြခဲ့တာဖြစ်ပါတယ်ဒါကြောင့်လေဒီလိုပြစ်မှုတွေကိုကျူးလွန်တဲ့နာဆာဟာဒီတစ်ရက်မှာထောင်ထဲမှာပဲနေတဲ့အန်ဒီယားရှိတဲ့သူတူဖြစ်တယ်လို့လေတရားသူကြီးအခွီလနာကသူစီရင်ချက်မှာထည့်ပြောခဲ့ပါတယ
်။ As much as it was my honor and privilege to hear the sister survivors, it is my honor and privilege to sentence you. Because sir, you do not deserve.
နာဆာရဲ့ဒီပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့သူတွေဘယ်လိုဘဝကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့ကြတဲ့ဆိုတဲ့ဆက်ဆိုချက်တွေကိုကြားရတဲ့အတွက်ဂုဏ်ယူမိတယ်လို့အခုစီရင်ချက်ချရမှာလေဂုဏ်ယူပါတယ်။အကြောင်းကတော့နာဆာလိုလူမျိုးဟာထောင်ထဲမှာပဲနေတဲ့လူဖြစ်ပါတယ်။ကိုယ့်ရဲ့လူမဆန်တဲ့စိတ်ဆန္ဒတွေကိုထိန်းဖို့လုံးဝမကြိုးစားခဲ့တယ်လို့ရောက်လေရမှာဒုက္ခပေးတဲ့လူဖြစ်ပြီးအထူးသဖြင့်အကာအကွယ်မဲ့ဆုံးလူတွေအတွက်အန္တရာယ်ရှိတဲ့လူဖြစ်ပါတယ်လို့တရားသူကြီးကပြောကြားပြီးထောင်တန်း185နဲ့ချမှတ်လိုက်တာဖြစ်ပါတယ်။ခုလိုပြစ်ဒဏ်မချမှတ်မီတရားခံလာရီနာဆာကသူပြစ်မှုကျူးလွန်ကြောင်းခံဝင်ချက်ပေးခဲ့တဲ့နိုဝင်ဘာလကတရားရုံးတော်မှာအခုလိုတောင်းပန်ခဲ့ပါတယ်
။ I think this is important that what I've done today to help move a community forward and away from the hurting and the killing.
ဒီနေ့သူ့အနေနဲ့သူ့ကိုစူးလွန်ကြောင်းဝန်ခံခဲ့တာဟာရှေ့ကိုမျှော်မှန်းပြီးနာရှိမှုတွေကိုကုစားနိုင်ဖို့ဖြစ်ပါတယ်။ဒါဟာသူ့ဘက်ကလက်ရှိအခြေအနေမှာအကောင်းဆုံးလုပ်ပေးနိုင်တာကိုလုပ်ပေးလိုက်တာဖြစ်ပါတယ်။ပါဝင်ပတ်သက်သူအားလုံးကိုသူ့အနေနဲ့ပြောချင်တာကတော့စိတ်မထိတ်ချုံဆိုင်မှုကဖြစ်ပွားခဲ့တဲ့ဒီအမှုတွေကြောင့်ဓာတ်ကြီးမှုဖြစ်စေခဲ့တာကိုကုစားနိုင်ဖို့ပါပဲ။ဘယ်သူ့အပေါ်မှာမှသူအာဃာတမထားပါဘူးလို့လေနာဆာကပြောခဲ့တာဖြစ်ပါတယ်။နာဆာကိုတရားသူကြီးကထောင်ဒဏ်185နှစ်ချမှတ်လိုက်တဲ့ပုံမှာဆယ်ကျော်တည့်ရွယ်ကနာဆာရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ရတဲ့ဂျွန်းဘမင်းမက်တီလာဆန်ကကြိုဆိုလိုက်ပါတယ်။သတင်းမီဒီယာကိုစီရင်ချက်ချပြီးသူပြောခဲ့တာကတော
့ဆက်ကနေရ Absolutely. He will never be able to ဟုတ်ပါရဲ့ဥပဒေကသုံးမလိုက်ပါရင်သူ့အနေနဲ့အရင်ကသူ့ကျူးလွန်ခဲ့တယ်လို့နောက်ဘယ်တော့မှထပ်ကျူးလွန်နိုင်တော့မှာမဟုတ်ပါဘူ
းလားဒီပဲနာဆာရဲ့ဖြစ်ရှိလိမ့်ပိုင်းဆိုင်ရာစောကားမှုကိုခံခဲ့ကြရတဲ့မင်းတွင်းရဲ့160အနည်းတဦးကတော့ Olympic ဂျွန်ဘာရွှေစိတ်ဆုရှင် Eli Rasmussen နဲ့ဖြစ်ပါတယ် #MeToo လှူရှားမှုကြီးစတင်ခဲ့ပြီးလိမ့်ပိုင်းဆိုင်ရာစောကားမှုတွေခံခဲ့ရတဲ့အမျိုးသမီးတွေတတ်တည်ရှိရှိနဲ့အဖြစ်မှန်ကိုလူသိရှင်ကြားထုတ်ဖော်ပြောကြားခဲ့မှုကြောင့်ကျင့်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အေးအေးယူနိုင်ခဲ့တဲ့လှူရှားမှုပေါ်အခြေပြုပြီးပြည်မှုကျူးလွန်သူကိုအေးအေးယူနိုင်ဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်မှုဖြစ်တယ်လို့ Olympic ဂျွန်ဘာရွှေစိတ်ဆုရှင် Eli Rasmussen ကတရားရုံးတော်မှာအခုလိုထွက်ဆိုခဲ့ပါတယ်
All these brave women have power, and we will use our voices to make sure you get.
ဒီတက်တိတ်ရှိလာတဲ့အမျိုးသမီးတွေဟာအင်အားရှိကြပါတယ်။ကျမတို့ရဲ့အတန်းတွေကိုတုံးပြီးနာဆကိုသူကျူးလွန်ခဲ့တဲ့အဖြစ်ကနေမလွတ်အောင်စုပေါင်းပြီးဆောင်ရွက်ကြမှာဖြစ်ပါတယ်။ဘဝကိုပြန်ပြီးရင်းရဲကြီးရင်ဆိုင်ခဲ့ကြတဲ့ကျမတို့တွေအားလုံးသူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပြန်ထုတ်ပြောခဲ့ကြတာဖြစ်ပါတယ
်။အလားတူပဲနာဆရဲ့စော်ကားမှုကိုခံခဲ့ရပြီးတရားရုံးတော်မှာထွက်ဆိုခဲ့တဲ့ဂျူမမေနတီလက်ဆန်ကလည်းသူထွက်ဆိုရခြင်းရဲ့ရည်ရွယ်ချက်ကိုအခုလိုပြောပြခဲ့ပါတယ်
။ It's the least thing I could do after all that had happened to me. The least I could do is tell my story. So it could
ဂျူမပေါ်ကျူးလွန်ခဲ့တဲ့စော်ကားမှုတွေကိုခံခဲ့ရပြီးတဲ့နောက်ဒါဟာဂျူမဘက်ကအတက်နိုင်ဆုံးလုပ်ပေးတာပါပဲ။ဂျူမရဲ့ဖြစ်ရမှန်တွေကိုပြောပြခဲ့ရခြင်းအခြားမိန်းကလေးနေပြီးကျမတို့အဖြစ်ဆိုးမကြုံကြရအောင်ရည်ရွယ်တာဖြစ်ပါတယ
်။နာဆာရဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့မိန်းကလေးရဲ့အများစုကအမေရိကန်ဂျွန်ဘာအုပ်ချုပ်ရေးအဖွဲ့ကိုပြစ်တင်ကြပါတယ်။သူတို့အနေနဲ့နာဆာရဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ရတဲ့အကြောင်းတိုင်တန်းတွေကိုအထက်အရာရှိတွေကမသိချင်အောင်ဆောင်ခဲ့ကြတယ်။လူတို့ကြအချက်တကွဲအကျိုးနဲ့မဖြစ်ရလီအောင်ဖုံးကွယ်ဖို့စူးစမ်းခဲ့ကြတယ်လို့ပြစ်တင်ကြတာဖြစ်ပါတယ်။ဒါကြောင့်ဒီမတ်လကဂျွန်ဘာဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်တို့နှုတ်ထွက်ခဲ့တယ်လို့ဇန်နဝါရီလ22ရက်နေ့ကလည်းဂျွန်ဘာဥချုပ်ရေးမှူးအစ်မင်းအဖွဲ့ဝင်3ဦးတို့ယာဒုကနေနှုတ်ထွက်ခဲ့ကြပါတယ်။အလားတူပဲအာကာသဆရာဝန်နာဆာရဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့စိတ်ပိုင်းအပြစ်မကင်းဘူးလို့ဆွဆွဲချင်းခံခဲ့ရတဲ့မစ္စဂန်ပြည်နယ်ဥက္ကဋ္ဌလူအန်နယ်စီမန်ကလည်းကြာတာပြင်းနေကြပဲယာဒုကနေနှုတ်ထွက်ခဲ့ပါလေ။ဒါပြင်အချိန်လေးတော့ထိဆိုးလာအောင်တည်တည်ကြီးနဲ့ဘာမှအေးယူခြင်းမပြုခဲ့တဲ့အတွက်လေပြည်နယ်ကတက်ဆိုင်ရာတွေကိုစုံစမ်းစစ်ဆေးမှုများပြုလုပ်နေပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့ကြီးများခန္ဓာကိုညီကုန်းချုပ်အပ်ပါလေရှင
်။